တော်မှစိုက်ရန်အောင်စင်းနဲ့တွတ်တော်မယ်ဆိုတော့ကလေးတွေကိုကျွန်တော်တို့မေးဖြစ်ပါတယ်ကဲဒါပြီးရင်ဘာဆက်လုပ်ကြမှာလဲဆိုတော့တော်တော်ကိုဝေဝေဝါးဝါးနိုင်နေတာလေလဲတွေ့ရပါတယ်ဟိုးအရင်ခေတ်ဟောင်းတော့လို့ဟိုအမှတ်ပေါ်မှာမူတည်ပြီးတော့ရှိတဲ့တက္ကသိုလ်ကိုပဲအမှတ်မီဒီယာပဲတက်ရမယ်ဆိုတာထက်တော့နည်းနည်းတော့ပြောင်းလာပြီပေါ့ဒါပေမဲ့တခုကတာမန်အဖြစ်ပေါ့လေကျောင်းသားမှမထူးချုံဘူးလို့ယူဆတဲ့ကလေးတွေအတွက်ကတော့သူတို့ရွေးချယ်စရာတွေကစိတ်ဝင်စားဖို့ကောင်းပါတယ်အခုအများစုကိုကျွန်တော်တွေ့ပါတယ်ကျွန်တော်လည်းလူတော်တော်များများနဲ့ဖြန့်ပြီးတော့မေးကြည့်တဲ့အခါမှာဒီဇိုင်နာလုပ်မယ်လို့ပြောကြတဲ့လူတော်တော်များပါတယ်တချို့ကလည်းအဆိုတော်လုပ်မယ်လို့ပြောပါတယ်ဟုတ်ပြီဒါဟာသူတို့ရဲ့လွတ်လပ်ခွင့်သူတို့ရဲ့ရွေးချယ်ခွင့်ပါတခုပဲရှိပါတယ်ဒုတိယမေးခွန်းကဝင်လာပါတယ်အဲ့ဒါလုပ်တာတော့ကောင်းပြီအဲ့ဒါနဲ့မအောင်ရင်ဘယ်နဲ့လုပ်မလဲဆိုတဲ့မေးခွန်းပါအဲ့မှာတော့လူငယ်တွေတော်တော်အဖြေရခက်ပါတယ်ဆိုလိုတာကတော့ဗျာဘာဖြစ်လို့ဒီဇိုင်နာလုပ်ချင်တာလဲလို့မေးကြတဲ့အခါကျတော့လူကြီးတွေကအခုလို့ဆွဆွဲပါတယ်အာသူတို့ကစာမကျက်ရပဲနဲ့ထိုင်ပြီးတော့စိတ်ကူးရင်ပုံနေဆွဲအယုတ်တွေပေါ်မှာအင်ကြီးတွေဝတ်ပေးတာတော့ကတော့လွယ်တာပေါ့ဒါလူတိုင်းလုပ်တာတာပေါ့ပြောရရင်တော့ဆော့လဲဆော့ရသေးတယ်ပတ်စံတွေလည်းအများကြီးရမယ်ဆိုတာမျိုးလက်တွေမှာဘယ်အောင်မြင်နိုင်မလဲလူဘယ်နှသိမ်းမှာဘယ်နှယောက်အောင်မြင်လို့လဲစသဖြင့်ပေါ့လေတော်တော်လေးကိုအဆူအငေါက်ခံရတာလည်းတွေ့ပါတယ်လူငယ်တွေကလည်းဒါကိုခုခံဖို့တော်တော်ခက်တယ်အဲ့သူတို့ပြောချင်တာတော့အောင်မြင်သွားပြီဆိုရင်တော့ဝင်ငွေတွေဘလောက်တစ်နှစ်တပိုးရမယ်အလုပ်လုပ်ငန်းရှင်ကြီးတယောက်ဖြစ်မယ်အစားသဖြင့်ပေါ့လေအောင်မြင်မှုကသာပြနိုင်ကြပြီးတော့အရေးနှိမ့်ငယ်ရင်တို့တိမှုမဟန်ခဲ့ဘူးဆိုရင်ဘာနဲ့ဆက်ပြီးတော့ကုရကဲရထောက်တီရနဲ့ရကြမလဲလို့မေးတဲ့ခါကျတော့အခက်ခဲဖြစ်ပါတယ်ကျွန်တော်တခုပြန်ပြီးတော့စဉ်းစားမိပါတယ်ဒါကကျွန်တော်တို့ခေတ္တကတော့ဒီဇိုင်နာဆိုတာမျိုးကဝင်ငွေကောင်းတဲ့လူအဖြစ်နဲ့သိမြင်ရတာမဟုတ်ပါဘူးကျွန်တော်တို့ကတော့ဝါသနာကိုအရင်ခံပြီးတော့ပြောကြတာပါကြည့်လိုက်ရင်စာရေးဆရာလုပ်မယ်ပကြီဆွဲမယ်ပကြီဆရာလုပ်မယ်ကဗျာဆရာလုပ်မယ်စသဖြင့်မှာအဲ့ဒါတွေကတဲခက်မစားခဲ့ဘူးဆိုတာလည်းသိပါလိမ့်မယ်တခုတော့ရှိတယ်ဗျအဲ့ဒါတွေကိုငွေကြီးနဲ့မတိုင်းတာခဲ့ပဲနဲ့တခြားနည်းလမ်းနဲ့စဉ်းစားမယ်ဆိုရင်တော့အဲ့ဒီကျွန်တော်ကိုယ်တိုင်ကြုံဘူးတာပါတကယ်ကဗျာဆရာကြီးစာရေးဆရာကြီးပကြီဆရာကြီးတွေဟာအဲ့ဒါကိုလှုပ်ချင်တယ်ဆိုတော့ကလေးတွေကိုအချိန်ပေးပြီးတော့တည်တည်ချာချာသင်ပေးခဲ့တာတော့ကျွန်တော်ဘယ်တော့မှမမေ့ပါဘူးကျွန်တော်နိုင်ငံကနာမည်ကျော်ပကြီဆရာကြီးတွေဟာကျွန်တော်ကိုပကြီးဆွဲနေတယ်ဆိုတာသိလို့ကလေးဘွားတွေကသူတို့တလေးတစားနဲ့ကျွန်တော်လက်ရာတွေကိုယူကြည့်ပြာမျိုးပြီးတဲ့ခါအကြံဉာဏ်ပေးတာမျိုးချီးမွမ်းပေးတာမျိုးအားပေးတာမျိုးတကယ်ကိုစိတ်ရောကိုယ်ပါလှုပ်ခဲ့ပါတယ်ပြောချင်တာသူတို့ကတစ်ဖက်တည်းကမင်းဒါကိုမအောင်မြင်ရင်ဘာလုပ်မလဲဆိုတာမျိုးကိုကျွန်တော်တို့ကိုတူဝေမရှုပ်ထွေးစေခဲ့ပါဘူးဒီကလက်ရာတွေတက်လာပြီးဟောဒီလိုပြောင်းပြီးတော့စဉ်းစားလိုက်ရင်ကောင်းမယ်အစသဖြင့်ပေါ့လေအဲ့ဒီအားပေးတဲ့အလုပ်ကိုပဲလှုပ်ခဲ့ပါတယ်ဆိုတော့တခုတော့ရှိတာပေါ့လေအသက်မွေးမှုတခုကိုတကယ်ယုံကြည်ပြီးတော့မြန်နိုးတန်ဖိုးထားလို့လှုပ်တဲ့လူနဲ့ရေပူရမိဘနေနဲ့တော့ဘယ်တူမှလဲအဲ့တော့တာမန်အတိလောက်နဲ့စဉ်းစားတဲ့မိဘနေနဲ့တော့ညင်ရခုံရတာပေါ့ဒါအာမခံချက်မရှိဘူးဝင်ငွေတွေရာထူးတွေနဲ့တိုင်းရင်လည်းဘာမှမရေရဘူးဆိုပြီးတော့ပြောကြတာပေါ့အဲ့တော့အခုကလေးတွေကျွန်တော်တို့မေးကြည့်လိုက်ဘာလုပ်မလဲလို့မေးရင်ဘာသာစကားတခုခုသင်မယ်ဗျာပြီးရင်နိုင်ငံသားသွားမယ်အဲ့လောက်ပဲပြောကြတာများတယ်ဘယ်နိုင်ငံမှာဘာအလုပ်ကိုလုပ်မှလဲဆိုတော့တိတိကျကျပြောတဲ့လူတွေနေသွားပါပြီ။ဘာဖြစ်လို့လဲဆိုတော့သူတို့ဟာရွေးချယ်စရာတွေတလောက်များနေတဲ့ခေတ်ကြီးထဲမှာရွေးချယ်စရာတွေရဲ့သဘောတွေကဘယ်လိုရှိတယ်၊သဘာဝတွေကဘယ်လိုရှိတယ်။အဲ့ဒီအတွက်ကိုဖြည့်ဆည်းရမှာကဘာတွေဖြစ်တယ်ဆိုတာကိုငယ်စဉ်တည်းကစနစ်တကျမပြောခဲ့ကြတာပါ။အဲ့တော့မပြောခဲ့ကြဘူးဆိုတော့ကလေးတွေကကြားကြနာနာမသိဘူးပေါ့။သူတို့ဘာပဲပြောခဲ့လဲဆိုတော့ဒါတွေကအချိန်တိုင်းဖြစ်မယ်။စာကြိုးစား၊စာကြက်၊စာကြိုးစားအဲ့ဒါပဲပြောပြီးတော့အဝတ်ရှော်မဲ့ကိစ္စတို့ထမင်းပကံစားပြီးတဲ့ကိုပကံကိုတော့မစေးခိုင်းမဲ့ရတယ်အမေစေးလိုက်မယ်မင်းစားပဲကြိုးစားဆိုတော့ဘာဖြစ်သွားလဲဆိုတော့သူတို့ကကြောင်စာမေးပွဲမှာအမှတ်ရဖို့ပဲစဉ်းစားလာခဲ့ပြီးတော့ကျွန်တော်တို့တကယ်ကိုဘဝတည်းဝင်တဲ့အခါကျတော့ဘလောက်အချိုးပြေလဲဆိုတဲ့ကိစ္စမျိုးရှိလာပါတယ်အဲ့တော့နိုင်ငံတကာမှာတော့ခုတနေ့ကကျွန်တော်တွေ့ပါတယ်စပိန်နိုင်ငံကကျောင်းတွေမှာနှီးဖို့ကြောင်ပညာတွေကိုကျောင်းမှာသင်ပေးနေတာယောက်ျားလေးတွေကအစာကြီးကြီးနဲ့နဲ့ဝင်သင်နေကြတာပါဒါကသူတို့ရဲ့တွေးခေါ်မျှော်မြင်မှုနဲ့သူတို့ရဲ့ကလေးတွေကိုဘလို့ပုံစံဖြစ်အောင်ထိန်းချောင်းလဲဆိုတာကိုစဉ်းစားစရာလိုတာပါအဲ့မှာဟိုကလေးတယောက်ကတော့ကျွန်တော်ကိုပြောပါတယ်အဲ तू တကယ်ကိုဟိုအယုတ်တွေနဲ့စော့တဲ့အရွယ်တုန်းကမိဘတွေကတဲ့ဘလောက်လွဲခဲ့တယ်လဲဆိုရင်အခုထိလဲလွဲနေတုန်းမှာပဲတဲ့ဘာကြောင့်လဲဆိုတော့ तू ငငယ်တုန်းကစော့ရမယ့်အရွယ်မှာအယုတ်တွေနဲ့စော့ခွင့်မရပဲနဲ့အဲ့ဒီအယုတ်တွေကိုမှန်ပြီးတော့တဲမှာပဲတင်းထားတယ်ဧည့်သည်တွေလာရင်အလှပြဖို့ပဲထားတာတဲ့ तू ကြီးလာတဲ့အခါကျတော့ဒီယုတ်တွေနဲ့စော့ခြင်းစိတ်လည်းမရှိတော့ဘူးဒါပေမဲ့အဲ့ဒီအတွေးတွေအဲ့ဒီလိုအကျင့်မျိုးတွေသူ့ကိုဘာလို့စော့ခွင့်မပေးခဲ့တာလဲတဲ့သူအခုထိလည်းနားလည်းမလဲဘူးဝမ်းလည်းနေတယ်ဒါပေမဲ့ဘဝဟာလည်းအစီအငေါ်မတည့်ဘူးလို့သူခံစားရတယ်ပေါ့သူကအခုသူ့မိဘတွေလိုချင်တဲ့ဘွယ်လက်မှန်တစ်ခုတော့ရထားသူပါဒါပေမဲ့သူပျော်ရှင်တဲ့ဘဝကိုမရဘူးအဲ့ဒါနဲ့အသက်လည်းမမွေးချင်ဘူးလို့ပြောရင်းနဲ့ သူဟာအေခန်းထဲကမစော့ခဲ့ရပဲနဲ့ကြီးပြင်းခဲ့တယ်မှန်ပြီလို့တဲမှာပဲဒီနေ့တိုင်ရှိနေတဲ့အယုတ်တွေတစ်ထပ်ကြီးကိုငေးရင်းနဲ့သူ့ဘွားနဲ့သူနှိုင်းနေတာကိုကျွန်တော်တွေ့ခဲ့ပါတယ်ကျွန်တော်တို့လည်းဒါကိုတော့အလေးနဲ့ဝိုင်းပြီးတော့စဉ်းစားသင့်တယ်လို့ယူဆလို့ပြန်လဲတင်ပြခြင်းပါ